နယူးယောက်ပြည်နယ်ယူတီကာမြို့မှာကျင်းပနေတဲ့တွေ့ဆုံပွဲဟာယူတီကာမြို့ကဟိုတယ်တစ်ခုမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးအခမ်းအနားကျင်းပရေးတာဝန်ခံတဦးဖြစ်တဲ့ကိုအောင်ကျော်မြင့်ကအခုလိုပြောပါတယ်
။ခန္ဓာလှုပ်လက်စာကြီးပေါ့နော်။ကိုမင်းကိုနိုင်စကားပြောနေတယ်။လူ150ဝန်းကျင်လောက်တက်ပါတယ်။ကျွန်တော်ကြည့်ရတာတော့နော်။နောက်ပြီးတော့တင်တိုင်းသားများရဲ့ကင်တုံးရင်ရခိုင်တိုင်းသားများရဲ့ဒီစီမီအကဒီမှာယူရတပယ်နိုင်အကအဲ့ဒါတွေနဲ့ကျွန်တော်တို့ဒီလူငယ်လေးတွေပေါ့နော်။23လူငယ်တွေကသူဖြောပြေကြတယ်။နောက်ပြီးတော့အကုန်လုံးကြွားရောက်လာတဲ့လူတွေအကုန်လုံးကဒီဝမ်းမြောက်ဝမ်းသာကြိုဆိုပြီးတော့လှိုက်လိုက်လဲလဲနဲ့ကျွန်တော်ပန်းနေလဲတဝိတစ်ပိုက်ကြီးပေါ့ဗျာကျွန်တော်ခံစားချက်ရောတကယ်မျက်ရည်လှည့်စရာကောင်းတယ
်ကိုအောင်ကျော်မြင့်ပြောပြနေတာပါကိုမင်းကိုနိုင်ဟောပြောနေစဉ်အတွင်းရင်ထဲကိုထိထိမိမိဝင်ရောက်လာတဲ့စကလုံးတွေလဲကြားလိုက်ရပါတယ်လို့ဆိုပါတယ
်ဒီနေ့ကတော့လည်းအခုဆောင်ကြောင်းနေရေဝော်ရီအတောင်ပေါ့ကိုဒီတောင်ဝတ်ပြဲသွားတယ်လို့ကျွန်တော်ကခံစားနေတယ်အချို့တွေကလည်းဒီရောက်တဲ့ခါကျတော့ဟိုဝိုင်းကြီးကရုပ်ကံများအောင်ဒီကနေ့ကတက်ပြီးပြင်ရမယ်တင်ရတဲ့ကျွန်တော်ရဲ့ဒီလိုမျိုးဆောက်တာနားလည်ပါတော့ကျွန်တော်ပြောပြခဲ့တယ်။ဟိုပြင်ရတဲ့ဒီအကြောင်းကိုကျွန်တော်အားရဝန်တာသူ့အကူတမှုနဲ့ပြောပြရတာပါပြန်ကြတော့ဒီမှာဒီလိုနေတဲ့ခါကတည်းကတော့ကြောက်ပါတော့။တတိယနဲ့နောက်ပြီးတော့ပူကြီးကြပါဒီကိုလည်းတော့တော့ဒုစရနဲ့တော့
အရေးကြီးဆုံးအချက်ကတော့နိုင်ငံတကာကိုရောက်သွားတဲ့ကျွန်တော်တို့ဒီတိုက်ပွဲဝင်ရဲဘော်တွေတိုင်းရင်းသားမိသားစုတွေအားလုံးဟာခံပိုးမဲ့သွားတယ်လို့မခံစားစေချင်ဘူးဆိုတဲ့အချက်ပါပဲ။ဒီချက်ကကျွန်တော်ရင်ကိုတော်တော်ထိပါတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံကိုဘာပြန်လုပ်ပေးနိုင်မလဲဆိုတာကိုစဉ်းစားဖို့ဟိုအတတ်ပညာပိုင်းဆိုင်ရာဖြစ်စီဒီနိုင်ငံရဲ့အပြောင်းအလဲမှာဘာပြန်ပြီးတော့လုပ်ပေးနိုင်မလဲဆိုတာကိုခေါင်းထဲမှာအစဉ်အမြဲစဉ်းစားကြဖို့နိုင်ငံကိုပြန်လည်ထူထောင်တဲ့အခါမှာပါဝင်နိုင်တဲ့အဟောင်းစဉ်းစားကြဖို့လမ်းဖွင့်သွားတယ်လို့ကျွန်တော်နားလည်ပါတယ်။အဲ့ဒီအချက်ကကျွန်တော်ရင်ကိုအထီးဆုံးပါ
။တစ်ဆက်တည်းကိုမင်းကိုနိုင်ကမြန်မာနိုင်ငံမှာခစ်ပြောင်းပြီဖြစ်တာကြောင့်အရင်ကခောက်ယိုးကျိုးနေတဲ့အနေအထားမျိုးတွေနဲ့ဘာမှစိုးရင်ကြောက်လန့်နေစရာတွေမလိုတော့ဘူးလို့ပြောတယ်လို့ဆိုပါတယ်။ကိုမင်းကိုနိုင်ပြောတာနားထောင်ကြည့်ပါ။ကြော
က်ဖို့ကျိုးလို့ပြောပြီးတော့ခေါင်းကြီးတွေကိုကျိုးသွားတာ။ဒါကြီးကျွန်တော်တို့ပြန်လို့ပြီးတော့နောက်ဆုံးကတည်းကအပေါ်မှာကျိုးသွားတာလောက်ပါတယ်။တော့ကျွန်တော်တို့ပြေးလိုက်တဲ့အစီအကတော့အရင်လိုကျိုးလို့တတ်တဲ့အောင်ခံတော့ဘာလို့တစ်ခင်ဖြစ်လဲ။တစ်ခင်တဲ့ကိုဝင်။ဒါပါလို့ဆိုတော့ပြည့်ပြီ၄ပြီ။အော်နာမည်ကြီးတစ်သက်တည်းပြောတယ်။အော်မန်ဒီယောကိုကြည့်နေတာကောင်းတယ်ပြောမယ်
။ကိုမင်းကိုနိုင်ပြောပြသွားတာပါ။အခါနာဒေသဆန်တော်ကြီးညနေ3နာရီမှာစတင်တာဖြစ်ပြီးပထမပိုင်းမှာဒေသခံမြမမိသားစုတွေရဲ့ဖြေပျော်ပွဲတွေပြုလုပ်ခဲ့တယ်လို့နောက်ပိုင်းမှာတော့ကိုမင်းကိုနိုင်နဲ့ကိုကူကြီးတို့ကဟောပြောခဲ့ကြတာပါ။နောက်ဆုံးအစီအစဉ်အရာကတော့ပြည်သက်တွေကမင်းမြန်းနာတွေကိုဖြေကြားသွားတာဖြစ်ပါတယ်။အခါနာအစီအစဉ်ဟာညနေ6နာရီခွဲမှာပြီးဆုံးသွားတာဖြစ်ပါတယ်ခင်ဗျာ။